မြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေးအတွက်ဟာတိတိသမလေးတန်းလောက်ရှိပြီးတော့ပို့ပြီးတော့တင်းမာလာတဲ့ CA brief ခါတွေကြောင့်နေရစွန့်ခွာရသူအရေးအတွက်ဟာပို့ပြီးတော့များလာနိုင်ခြင်းရှိတယ်ဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောပါတယ်လုံခြုံရေးကြောင့်လူဦးရေ3နဲ့ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်တွေမှာခုံလုံနေရတယ်လို့ပြည်တွင်းမှာနေရရွှေ့ပြောင်းသူတွေကလည်းတဖြည်းဖြည်းများလာနေပါတယ်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ကလည်းခက်ခဲလာတယ်ဆိုပြီးတော့ဆီချောင်တွေအရေးကူညီပေးနေသူကပြောပါတယ်ရန်ကုန်ကပေးပို့တဲ့တည်င်းကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ်
။ပြည်တွင်းမှာ CA ပြည်ပခတွေအရှိန်မြင့်လာတာကြောင့်နေရစွန့်ခွာသူအရေးအတွက်ထပ်ပြီးများလာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့တနေ့အတွင်းမှာလူပေါင်းထောင်ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ရတယ်လို့စစ်မဲ့ဖြစ်ပွားတဲ့နေရာတွေမှာတိမ့်ရှောင်ခိုလုံနေရတဲ့ပြည်တွင်းကစစ်ရှောင်တွေရဲ့အခြေအနေကလည်းစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါတယ်။သူတို့အတွက်စာနာရိက္ခာအထောက်အပံ့အတမွေးဝမ်းကြောင်းစတဲ့စင်ခေါ်မှုတွေရှိတယ်လို့ကျမကြီးဗန်နဲ့ဖုံးလိုက်လို့ဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးတွေအတွက်စိုးရင်စရာရှိတယ်လို့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့အတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါဒီလိုအခြေအနေမှာစစ်ရှောင်တွေကိုထောက်ပံ့မှုခက်ခဲတယ်လို့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်ကူညီစောင့်ရှောက်ရေးကော်မတီရဲ့တာဝန်ခံက VOA ကိုပြောပါတယ်
ပေါ်မှာကျတာလေးချင်းလာတဲ့ခါတော့ဖုန်းလို့ရှိတဲ့နေရာတွေကျွန်တော်တို့သွားရတယ်ရှင်းရှိရတယ်အာဒုက္ခရောက်လာကြအများကြီးပဲဟုတ်တယ်လမ်းမဖြစ်တဲ့ရည်ကစားပါအများကြီးတော့ရှိတယ်။ဒါနဲ့ဒီကောင်လမ်းမဖြစ်တဲ့ရည်ကြီးကောဒီစစ်စပ်ပို့လုပ်တဲ့အဒီဆုံးလိုက်ပြီးအောင်ဆောင်လို့ရှိတော့တော့ကျွန်တော်တို့အများကြီးတော့ဖြစ်ပြီးတော့တော်ပြီလေတော့ဆက်ဖြစ်တယ်
။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတော့သူတို့အနေနဲ့မြန်မာပြည်တွင်းမှာဆက်လက်ကူညီနေပြီး2021တနှစ်ထဲမှာတင်လူပေါင်း38,000ကျော်ကိုလူပေါင်း38,000ကျော်အတွက်ဆောင်းခေါင်းအုံဆိုလာပြားမိဖို့ကြောင့်သုံးပစ္စည်းအပါအဝင်တခြားကူညီကယ်ဆယ်ရေးပစ္စည်းတွေပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်အခု2022ခုနှစ်ပထမနှစ်ဝက်ထဲမှာလူပေါင်းတသိန်းအတွက်ထပ်ပြီးကူညီပေးခဲ့တယ်လို့လည်းဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကုလသမဂ္ဂကထုတ်ပြန်ချက်မှာရေးသားထားပါတယ်။ရခိုင်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်လောက်ကဖြစ်ပွားခဲ့တဲ့ပြည်ပကတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာအရေးအတွက်ကဒီကနေ့အထိဆိုရင်တိတသမတသန်းလောက်ရှိပါတယ်။အဲ့ဒီအထက်ကထက်ဝက်လောက်ကကလေးတွေဖြစ်ပြီးသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စပဇာမှာဒုက္ခသည်အဖြစ်ရောက်ရှိနေကြတာပါတချို့ကတော့အိန္ဒိယနီပေါ်ထိုင်းအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးလောက်တာကိုကန့်တတ်ထားတဲ့ကြားကပဲမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်း34ခုမှာရှိတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကမ္ဘာဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်တက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတောင်းဆိုခြင်းနဲ့လို့ Caucasus Bazaar ဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဦးကျော်မင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ကမွန်လရရှိခဲ့တယ်၊မွေးရပါနိုင်ငံသားအပေါင်းရေစတင်းစုပေါ်ရ။အဲ့ဒါဖြန်လေးရရှိရတဲ့အလုံးအရေးကြီးတယ်။နောက်ဘေးကင်းလုံခြုံမှုအတွက်ကျွန်တော်ကအရေးကြီးလိုအပ်တာကတော့အဲနိုင်ငံတကာရေး security ပေါ့ဗျာအာတုကြီးတော့မဟုတ်နိုင်ငံတကာရေး international security ကိုကျွန်တော်မျက်တာလိုအပ်တယ်။နောက်ကျွန်တော်တို့ပြန်နေဆိုရင်မူလချေရတော့ကျန်တဲ့နေထိုင်ခွင့်ပြုခြင်းနဲ့ကျွန်တော်တို့ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများကျန်တဲ့ရရှိခြင်းကိုလည်းလိုအပ်ပါတယ်။မြန်မာနိုင်ငံတော်လက်ရှိကြီးပေါ့နေတဲ့စီးရဲပဋိပက္ခအမြန်ဆိုးရတန်းရဲ့အတွက်ကျွန်တော်တို့ကဖောင်းဆောင်ပေးပါတယ်။
2022ခုနှစ်မေလမှာတော့တကဘာလုံးကနေရစွန့်ခွာထွက်ပြေးသူအရေအတွက်ဟာတန်းတရာအထိအမြင့်ဆုံးရောက်ခဲ့ပြီးဒါဟာကမ္ဘာလူဦးရေရဲ့တိရခိုင်နှုန်းရှိတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကဒီကနေ့ပြောပါတယ်။အဲ့ဒီအထက်မှာအာဖဂန်နစ္စတန်၊ဆီးရီးယား၊ကွန်ဂို၊ယူကရိန်းမြန်မာနိုင်ငံတို့ကပဋိပက္ခတွေကြောင့်နေရစွန့်ခွာတဲ့အများဆုံးနိုင်ငံတွေဖြစ်ပါတယ်။ယောဂထူပြောလို့နေရစွန့်ခွာမှုများတဲ့နိုင်ငံတွေကတော့အီသီယိုးပီးယား၊ကင်ညာနဲ့ဆိုမားလီးယားလိုအာဖရိကတိုက်ကနိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ။